ထိုင်းနိုင်ငံတောင်ပိုင်းပါတနီမြို့ကထိုင်း၅ဘန်းလေတစည်းပေါ်မှာလေဝမ်းပိုင်ငါးလောင်ခန့်ထဲကငါးတွေကိုလေလုံသားတွေကတဲထုတ်ဖို့လုပ်တာမှာငါးအပုတ်နံတွေကြောင့်စိတ်တင်ပြီးမြန်မာရေလုံသား၃ဦးရုတ်တရက်တည်ဆုံးခဲ့ပါတယ်တဦးကိုတော့ဆေးရုံပို့ကုသနေကြပါတယ်ဒီသတင်းကိုတော့ VOA သတင်းတောင်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင
်ထိုင်းနိုင်ငံတောင်ပိုင်းပါတနီမြို့မှာမတ်လ31ရက်နေ့ညကမြန်မာရေလုံသား၃ဦးငါးဖက်လေတွင်အစိတ်တင်ပြီးအသက်ရှူကျက်တည်ဆုံးခဲ့ကြောင်းရှင်ပြောင်းလို့သမားအခွင့်ရေးကွန်ရက် NWRN စုံဖလာပီနယ်ဟာရိုင်မြို့တာဝန်ခံဥပယီကပြောပါတယ
်ငါမေလုံးဝင်လေကသူကပန်းလေးကိုတစ်ခါထွက်လို့ရှိရင်ဆေးရဲ့ဆင်းရဲကြာတယ်မှသူကအဲ့လိုမျိုးဆိုတဲ့အခါပန်းလေးထိမှနေလို့သူကရတဲ့ငါးတွေကိုသူကပါကင်အဖြစ်ဒီမကောင်းတဲ့ငါးတွေပေါ့ဗျာ
ထောက်တယ
်အဲမကောင်းတဲ့ငါးတွေကိုဒီမှာပါကင်ထားတဲ့အထက်မှာဒီငါးပေါင်းနဲ့တွေကအကုန်လုံးအဲ့မှာစူးပြီးတော့ဒီငါးထားတဲ့အခန်းကအစိုက်ပတ်နဲ့ဂဲဖြစ်နေတာပေါ့မဒီဂဲနဲ့ကိုရပြီဆိုလို့ရှိရင်ကျွန်တော်တို့လူအသက်ကိုသိစေနိုင်တယ်သူတို့ကိုကြောက်ဖို့ကောင်းတယ်မပထမတရားဖြစ်တာဒီ၃ရမှာပထမတရားဖြစ်တော့နောက်တရားကနေပြီးတော့ဆန်းပြီးတော့ကူတာပေါ့နော
်ဟု
တ်ကဲ့ဆန်းကူတော့သူလည်းမူးပြီးတော့လေးသွားတယ်သေတယ်နောက်တရားဆန်းကူတော့တစ်ခါနောက်တရားလည်းအဲ့လိုပဲမူးပြီးတော့လေးပြီးတော့တစ်ခါတယ်အဲ့မှာအခန်းထဲမှာပဲသေတာဒီ၄ရောင်မြောက်ကြတော့အတော်သေးတယ်သူကဆေးရုံရောက်သွားတယ်၄ရောင်မြောက်ကမသေးလိုက်ဘူးသေတာက၃ရပေါ့
လေလုတ်သားတွေဟာငါးဖန်းနေပေါ်မှာအလုလုရင်ရုတ်တရက်တည်ဆုံးခဲ့တာဖြစ်လို့ဥပဒေကြောင်းအရလူမှုဖုံလုံရေးအာမခံကြီးရအောင်ဆောင်ရွက်ပေးနေကြောင်းရွှေပြောင်းလူသမားအခွင့်ရေးကွန်ရက်ရဲ့ဥက္ကဋ္ဌဥအောင်ကျော်ကလည်းပြောပါတယ
်လေပေါ်မှာတာဝန်ထမ်းဆောင်နေနေတဲ့ဒီလူမျိုးကကျော်ရအောင်ဖုံလုံတဲ့ဆက်မှာဒါဥပဒေကြောင်းအရထပ်ပြီးနေနေတဲ့ဒီရက်စီအောင်ဆောင်ရွက်ပေးနေတဲ့ဆရာမျိုးဇတိဆောင်ရွက်တဲ့ကိုတိန်ရှိတာပေါ့နော်ဒီတော့ကတ်ကတ်ကမောင်းဝန်ထားဒီကြောင့်ဒီအရရရှိမှာဖြစ်ပါလေ
တည်ဆုံးသွားသူတွေကတော့ရခိုင်ပြည်နယ်ကဖြစ်ပြီးရခိုင်ပြည်နယ်မြောက်ဦးမြို့နယ်လေးညင်းတောင်ရွာဘူးရမညိုးရွာတောပွေရွာမှာနေထိုင်ကြသူတွေဖြစ်ကြပါတယ်တည်ဆုံးသူ၃ယောက်ကတော့မောင်ဆောင်လောက်ကငပြက်ချီကိုညီညီကိုကျော်ဝင်းမောင်တို့ဖြစ်ကြပါတယ်ရှင်